အရှေ့ဥရောပကအာမေးနီးယားနိုင်ငံအခြေဆိုင်အော်ရိုရာဟူဒါချင်းဆန္ဒမှုဆိုင်ရာဥဆောင်ဦးရပြုတဲ့အဖွဲ့အစည်းကနေကမ္ဘာတစ်ဝန်းကိုကြိုဆိုပြီးတော့ပရဟိတအကျိုးတဲဖို့သူတွေကိုနှစ်စဉ်ဂုဏ်ပြုခြင်းနဲ့နေရာမှာ2018ခုနှစ်အတွက်3ဦးကိုစကားတင်ရွေးချယ်ထားမှာမြန်မာနိုင်ငံကရိုဟင်ဂျာရှင်တွေဦးကျော်လာအောင်လဲပါဝင်ပါတယ်။ဒီစဉ်တဲ့အခုလိုဂုဏ်ပြုရွေးချယ်ခံရတာနဲ့ပတ်သက်ပြီးတော့ကျွန်မကပဲတင်ဆက်ပေးပါမယ်ရှင်။Aurora Humanitarian Initiative ကလူသားချင်းစာနာတဲ့ကိစ္စရပ်တွေမှာထက်တဲ့ဝင်ဝင်ပါဝင်ဆောင်ရွက်နေသူတွေကိုပေးအပ်တဲ့ Aurora စုကိုဂျွန်လ6ရက်နေ့မှာကျင်းပပေးအပ်မှာဖြစ်ပြီးတိစုအတွက်စကားတင်ရွေးချယ်ဂုဏ်ပြုခံရသူ3ဦးထက်မှာမြန်မာနိုင်ငံကဦးကျော်လာအောင်ပါဝင်ပါတယ်။ Ranger ရှိနေတဲ့ဦးဖြစ်တဲ့ဦးကျော်လာအောင်ကရခိုင်ပြည်နယ်စစ်တွေမြို့တက္ကသိုလ်ကျေးရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုတွေနဲ့ဒီမိုကရေစီအရေးကိစ္စတွေမှာညီငယ်စွာပါဝင်လှုပ်ရှားခဲ့တာကြောင့်သူ့ကိုအခုလိုဂုဏ်ပြုရလို့စုပေးအဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပညာရေးကျမ်းမာရေးကိစ္စတွေမှာလည်းသူပါဝင်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဦးကျော်လာအောင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ကအဲ့ဒီလူမှုကိစ္စတွေမှာကျွန်တော်လုပ်တဲ့ not organize လုပ်တဲ့ကလေးတွေကိုကျွန်တော် organize လုပ်ပြီးတော့ဖွဲ့ဖွဲ့တဲ့ဖွဲ့ပြီးတော့ဘလို့ဘလို့လောက်ခရောက်လဲဘလို့ဘလို့ကျမ်းမာရေးကိစ္စဘလို့လုပ်ရမယ်ဆိုတာကျော်ပညာရေးကိစ္စလူတွေကပညာမတတ်ဘူးဆိုရင်ကျွန်တော်နိုင်ငံဟုတ်တာလောက်ခရောက်ပါမယ်။ပညာမတတ်ဘူးဆိုရင်ဒီလူမျိုးတမျိုးဒုက္ခရမှာမဟုတ်ဘူးကိုယ်နိုင်ငံလေးနားတယ်အဲ့ဒါခဏတော့ပညာသင်ကြားတော့ပညာမတတ်ဘူးဆိုရင်ဟိုသူတို့ကိုအကျဉ်းသမားတွေကစီယုံခုလွေတယ်ကျွန်တော်ကငင်းချင်းရင်းနဲ့ကိုယ်နိုင်ငံကိုတကက်တာဘလို့ကူညီနိုင်လဲဒီလူတွေပညာတတ်သွားပြီဆိုရင်ဒီဒီအစခဒီကဒီအစိုးရအဆက်ဆက်ကဒီလူတွေပညာမတတ်အောင်လုံထားလို့ဒီနိုင်ငံဒီလိုဖြစ်သွားတာ
။အော်ရိုရာစုရဲ့ချက်ဖို့နောက်ဆုံးစကားတင်သုံးဦးထက်မှာဦးကျော်လောင်းနဲ့အတူအမေရိကတိုက်အလဲပိုင်းကရွှေပြောင်းလုပ်သားတွေကိုကူညီဆောင်ရွက်ပေးနေတဲ့မက္ကဆီကိုနိုင်ငံကဖာတာကက်စီလိုနဲ့အမျိုးသမီးတွေအကြမ်းဖက်ခံရတာကိုကာကွယ်ပေးနေတဲ့အိန္ဒိယနိုင်ငံသူခရစ်နာမျိုးလည်းပါဝင်ပါတယ်။ခုလိုစုစကားတင်စီရင်မှာပါခဲ့ရတဲ့ပတ်သက်ပြီးဦးကျော်လောင်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဒီမတရားသဖြင့်ခံရတာကိုကျွန်တော်မကြိုက်ဘူးအဲ့ဒါကျွန်တော်တရားရုံးမှာလိုလာတာတရားရုံးမှာကျွန်တော်နေပေါင်းတဲ့စင်တင်းကြီးကျွန်တော်ဆက်ချင်းကြီးဆက်ဆက်လက်ထက်မှာကျွန်တော်လေးလို့စီလိုလာတယ်ဆိုတော့ကျွန်တော်အဲ့လိုလိုလာတယ်ဆိုတော့ကျွန်တော်ကမတရားသဖြင့်လူတယောက်ဒုက္ခရောက်တဲ့လူတယောက်ကိုညှဉ်းပြနှိပ်စက်တယ်ဆိုတော့ကျွန်တော်ကမမြင်ချင်ဘူးအဲ့ဒါကျွန်တော်ဗီဇပဲကျွန်တော်ဗီဇဆိုတော့ကျွန်တော်ဇာတိပဲကျွန်တော်လုံနေကြတယ်ဆိုတော့ဒီအော်ရာကအဲ့လိုကြီးလိုက်တာကျွန်တော်လေးဝန်တော်ဝန်တာပါတယ်ဒါမဲ့ဟိုသွားဖို့နည်းနည်းဟုတ်စားဖြစ်တယ်အခက်ခဲချင်းမလားမသိဘူးအဲ့ဒါပဲ
ဒီနေ့အတွက်ပေးအပ်တဲ့အော်ရိုရာစုကိုကမ္ဘာတဝန်းပရာဟိတအကျိုးတဲပို့သူပေါင်း950ရဲကနောက်ဆုံး3ယောက်ကိုရွေးချယ်ခဲ့တာဖြစ်ပြီးစုပေပွဲအခမ်းအနားကိုလာမယ့်ဇွန်လ6ရက်အာမေးနီးယားနိုင်ငံမှာပြုလုပ်သွားမှာဖြစ်ပါတယ်အခမ်းအနားမှာစုရှင်၃ဦးထဲကတူဦးကိုချက်မှရွေးချယ်ပြီးလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအတွက်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ 1.3 ချီမြန်မာဖြစ်ပါရဲ့ရှင်